Welcome to the Voice of America in Burmese.
မင်္ဂလာညမှာခမအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2019ခုနှစ်စက်တင်ဘာ19ရက်ကျသောရီနေ့ညပိုင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.25 3251နဲ့ line number 190ဖြင့် view ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ sorry ရေနယ်လုပ်ငန်းတွေတက်ခတ်ခံရမှုတွေအီရန်ကိုလက်တုံပြန်တက်ခတ်လာမဲ့ပေါ့အီရန်နိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကဒီနေ့ပဲတက်ခတ်နဲ့ဆုံးဖြတ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့တူကြီးညာပြီးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရှမ်းပြည်မြောက်ပိုင်းနဲ့စံမျိုးကစစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီ
းအဲ့ဒါစက္ကူနေရနေဒီဘက်ပိုင်းကိုမကြားတော့ဘူးရခုဘက်ကလည်းပြန်ဆုတ်ပြီးတယ်လို့ပြောတယ်ငြိမ်မဲ့လက္ခဏာတော့တွေ့ရပါတယ်ဟုတ်ဒီနေ့လည်းပြန်ကြတယ်မနေ့ကလည်းတချို့တော့ပြန်ကြတယ်လို့ပြောတယ
်ဒီမဆိုးနှလုံးသားလူမှုကူညီရေးအသင်းကဦးထင်ဝင်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုကြားခင်မှာနားဆင်ရမှာပါဒါပြန်ချိုင်းတို့ဆွေးနွေးပွဲအပေါ်မှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ငြိမ်းချမ်းအကျိုးဆောင်တွေရဲ့အမြင်တခါရှမ်းပြည်နယ်ကဒီအစိုးရနဲ့တရုတ်ကုမ္ပဏီတို့ဖက်ဆက်လုပ်နေတဲ့ဒီဂျစ်ကြောင်စီစက်ရုံစမ်းသပ်လည်ပတ်ခွင့်ကို၃နှစ်တိုးပစ်လိုက်တဲ့အကြောင်းပါဝင်ဂျပန်ဆက်မှုသိပ္ပံပြပွဲတောက်ရောက်ဖို့အတွက်မြန်မာပြည်ဘွားတောင်ပေါ်တိုင်းဒေသဥကိုထိုင်းနိုင်ငံကအယာယီနိုင်ငံကူးလက်မှတ်ထုတ်ပစ်လိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
Saudi Arabia နိုင်ငံကရေနယ်လုပ်ငန်းတွေတိုက်ခတ်ခံရမှုတွေအီရန်နိုင်ငံကိုလက်တုံ့ပြန်တိုက်ခတ်လာမဲ့ပေါ်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဗက်ဆာရီဖ်ကဒီနေ့ပဲသတိပေးလိုက်ပါတယ်တိုက်ခတ်မှုဟာအီရန်ရဲ့စစ်ကြေညာတဲ့လုပ်ရက်ဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပြီးနောက်မှာပဲအီရန်ကတုံ့ပြန်လိုက်တာပါအမေရိကန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုတို့ကိုရည်ညွှန်းထားတဲ့ Twitter မှတ်ချက်မှာတော့အီရန်နဲ့စစ်ဖြစ်အောင်တမန်တော်ဒေါ်နယ်ထရန့်ကိုလှည့်စားဖို့ကြိုးစားနေတယ်ဖြစ်တဲ့အကြောင်းလဲအီရန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကိုရဖို့ကြိုးပမ်းနေတဲ့လို့ရဖြစ်နေလဲဝေဖန်ပြောဆိုလိုက်သလိုလွန်ခဲ့တဲ့၄နှစ်လောက်ကလေးကအဆုံးသတ်ဖို့ကြိုးပမ်းနေတဲ့ယမန်နိုင်ငံကစစ်ပွဲမှာလည်းအခုချိန်ထိပြစ်ဆက်နေရတော့မယ်ဆိုပြီးပြောဆိုခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေကတော့ကမ္ဘာရေနံထုတ်လုပ်မှုရဲ့600ခန့်နှုန်းနီးပါးရှိတဲ့ sorry နိုင်ငံကရေနံစိမ်းစီပီပါ 5.8 တန်းယာယီပြတ်တောက်ထားတဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုကိစ္စတွေဆွေးနွေးဖို့ဒီနေ့ RS ဆော်ဝါမြပြည်တော်စု UAE မြို့တော်အဘူဒါဘီမှာရောက်နေပါတယ်နေတော့က sorry ဆိုရရှိနေတဲ့တွေ့ဆုံရမှာတော့ဝန်ကြီးပွန်ပီယိုက sorry နိုင်ငံနဲ့အတူရက်တိချောင်းနဲ့ကုကုကုကာကွယ်ပိုင်ခွင့်ကိုအားပေးကြောင်းအီရန်ဆိုရရဲ့ချင်းချောက်တဲ့အပြုတ်မှုတွေကိုတိကျမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတထရန့်ကတော့စနေနေ့ကမစ်ဆိုင်းဒုံးတွေအဝေးထင်း drone ရင်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်မှုအမေရိကန်မှာစီးရီးအပြင်တခြားနည်းလမ်းအများအပြားရှိတဲ့ကြောင်းမနေ့ကပဲသတိပေးပြောဆိုထားပါတယ်
အစ္စရေးနိုင်ငံလွှတ်တော်ရွေးကောက်ပွဲမှာဘဲပါတီမှမဲအများစုအနိုင်မရခဲ့တာကြောင့်ဝင်ကြီးချုပ်ဘဲဂျမင်နတန်ယာဟုကသူ့ရဲ့အဓိကပြိုင်ဘက်ဘန်နီဂန့်ကိုညှဉ်းညွတ်တဲ့ညွန်ပေါင်းအစိုးရနဲ့ပါဝင်ဖို့ဒီကနေ့ပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်ကြောင့်လက်ရရင်းအစိုးရတရားဖွဲ့စည်းဖို့သူ့ရဲ့မျှော်လင့်ချက်တွေမဖြစ်နိုင်တော့ဘူးလို့ဝင်ကြီးချုပ်ကဗီဒီယိုမင်ခွန်းနဲ့မှပြောသွားပါတယ်။ဒါကြောင့်နိုင်ငံရေးပါတီတွေကြေကြေပြန့်ပြန့်ပါဝင်တဲ့ညှဉ်းညွတ်တဲ့အစိုးရတရားအမြန်ဆုံးဖွဲ့စည်းရေးပူးပေါင်းဆောင်ရွက်ဖို့အတွက်ပြိုင်ဘက်ဘန်နီဂန့်ကိုတောင်းဆိုခဲ့တာပါ။အလေအလတ်ဝါဒီ blue and white party ခေါင်းဆောင် Benny Gantz ကတော့ liquid party မှာဝင်ကြီးချုပ်နတန်ယာဟုခေါင်းဆောင်ဆက်ဖြစ်နေသည်၍ညှို့ညွတ်တဲ့အစိုးရထဲမှာပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အခရီးလိုက်စားမှုဆွဲချက်တွေရင်ဆိုင်ရတဲ့ဝင်ကြီးချုပ်နဲ့ညွန်ပေါင်းမဖွဲ့နိုင်ဘူးလို့သူကပြောကြားခဲ့တာပါ။အမတ်နေရာ120ရှိတဲ့ Israel လွှတ်တော်မှာလူများစုနဲ့အစိုးရဖွဲ့နိုင်ဖို့အနည်းဆုံးလွှတ်တော်အမတ်61ယောက်အနိုင်ရဖို့လိုအပ်ပါတယ်။ဒါပေမဲ့တမန်တော်ရဲ့ liquid party ရောအဓိကပြိုင်ဘက် blue and white party ပါလုံလောက်တဲ့မဲအများစုကိုမရခဲ့ကြပါဘူး။ညညွတ်တဲ့အစိုးရဖွဲ့စည်းဖို့ဝင်ကြီးချုပ်ရဲ့တိုက်တွန်းမှုကိုအစ္စရေးသမ္မတကကြိုဆိုခဲ့ပါတယ်။အခရီးလိုက်စားမှုဆွဲဆိုမှုတွေတတိကြီးရှင်ဆိုင်နေရတဲ့ဝင်ကြီးချုပ်နာတန်ညာဟုကိုအမှု3ခုနဲ့တရားဝင်တရားစွဲဖို့ရဲကအကြံပြုထားပါတယ်။ဆွဲချက်တည်းမတည်းအပိသက်ကြားနာပွဲကိုတော့ရှေ့လာထဲမှာလှုပ်ဖို့ရှိနေပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ဖို့မျှော်လင့်နေတဲ့ဝင်ကြီးချုပ်သားအနိုင်ရခဲ့ရင်သူ့အပေါ်ဆွဲချက်တွေကိုကင်းလွတ်နိုင်မယ်ဥပဒေပြဋ္ဌာန်းလိုက်မယ်လို့အများကခန့်မှန်းခဲ့ကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူပြည်နယ်ကလပ်မြို့ကထောင်လိုင်းအရင်စီရုံဝင်နေဒီနေ့ဆော့ဘိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်ထဏ်မင်းနဲ့တိုက်ဆုံးပြီး90ယောက်ဒဏ်ရာရသွားပါတယ်အမျိုးသမီးတွေနဲ့ မင်္ဂလေးတွေပါဝင်ထိခိုက်သေးချေသူအများစုဟာတိုက်ခိုက်မှုဖြစ်ခဲ့တဲ့အနားကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့လည်းပြည်နယ်ဆွေးရပြောခွင့်ရသူဂိုအစ္စလမ်ဆေးရဲကပြောပါတယ်တိုက်ခိုက်မှုကြောင့်အမျိုးသားလူမျိုးရေးဌာနရုံးဝန်အနီးမှာရှိတဲ့ဆေးရုံကတော့လုံးဝပျက်စီးလူနေပါဖြစ်ခဲ့တယ်လို့လည်းပြည်နယ်ဆွေးရတာဝန်ရှိသူတွေကပြောပါတယ်ကုလသမဂ္ဂကတော့အာဖဂန်နိုင်ငံကအကြမ်းဖက်မှုတွေအတွင်းအယတအများပြားတိစုံနေရပြီးပြီးခဲ့တဲ့နှစ်ထဲအများဆုံးစံချိန်တင်ခဲ့တဲ့အကြောင်းပြောဆိုထားတာပါဒီနေ့2019ခုနှစ်ပထမ6လအတွင်းမှာလည်းအယတ1366ယောက်တည်ဆုံပြီး2446ယောက်ဒဏ်ရာခဲ့တဲ့အကြောင်းအာဖဂန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီဖေးရုံးကသတင်းထုတ်ပြန်ထားပါတယ်။မနေ့ကလည်းနိုင်ငံရှိပိုင်းနိုင်ငံပြည်နယ်မျိုးတော့ဂျလန်လာဘက်ကအီလက်ထရောနစ်မပုံတင်ထုတ်ပေးတဲ့ဌာနကိုတာလီဘန်တွေအကြီးအကျယ်ဝင်ရောက်တိုက်ခိုက်ခဲ့ရတယ်လို့အင်္ဂါနေ့ကတိုက်ခိုက်မှုနှစ်ခုမှာလည်းလူပေါင်း50နီးပါးတည်ဆုံခဲ့ပါတယ်။ပါဝါမျိုးကအင်ဂါနီတက်ခဲမှုမှာတော့သမရအရှက်ကန်ရဲ့ရွေးကောက်ပွဲမဲဆွယ်ပွဲကိုစပြတ်မှတ်ထားတက်ခဲခဲ့တာပါနန်ဂါပြည်နယ်မှာမနေ့ညပိုင်းကအဝေးထိန်ဒရင်းနဲ့တက်ခဲမှုတစ်ခုတွင်မှာတော့အနိနာကတောအုပ်ထဲသွားနေကြတဲ့အယသ18ယောက်ထဲမှနေတည်ဆုံပြီးအများပြားဒဏ်ရာရတဲ့အကြောင်းလဲဒေသခံစုကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
American သမ္မတ Donald Trump နဲ့နိုင်ငံခြားခေါင်းဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်ခဲ့သူတယောက်ကထောင်လန်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့ထောင်လန်းရေးအတိုင်းအဝိုင်းရဲ့စစ်ဆေးရေးမှူးချုပ် Michael Agginson ကိုအောက်လွှတ်တော်ထောင်လန်းရေးကော်မတီမှဒီကဘိတ်မေးခွန်းထုတ်ဖို့ရှိနေပါတယ်။သမ္မတ Trump နဲ့နိုင်ငံခြားခေါင်းဆောင်တယောက်ကြားဆက်သွယ်ခဲ့မှုအတွင်းမှာကတိကဝတ်တွေပြုခဲ့ကြတာဟာစိုးရိမ်စရာဖြစ်တယ်လို့ထင်မြင်တဲ့ထောင်လန်းရေးတာဝန်ရှိသူတယောက်ကစစ်ဆေးရေးမှူးချုပ် Agginson ကိုတိုင်ကြားခဲ့တဲ့အကြောင်းဒီအကြောင်းသိသူထောင်လန်းရေးတာဝန်ရှိသူ2ယောက်ကိုကိုးကားပြီးတော့ Washington Post သတင်းစာကြီးထဲမှာဖော်ပြခဲ့တာပါသမ္မတနဲ့ပတ်သက်လို့တိုင်ကြားမှုကဘယ်ကောင်းဆောင်နဲ့ဆက်သွယ်ခဲ့မှုနဲ့ဆိုင်တယ်လဲဘလို့ကတိကဝတ်တွေပေးခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုတော့ Washington Post သတင်းစာထဲမှာပြောမထားပါဘူးအတွင်းသတင်းပေးတိုင်ကြားခဲ့မှုဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့စစ်ဆေးရေးမှူးချုပ် Agginson ကဆုံးဖြတ်ခဲ့တာကြောင့်တရှိထားချက်တွေကိုဥပဒေအရလွှတ်တော်ကိုအစီရင်ခံဖို့လိုအပ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအမတ် Adam Schiff ကပြောကြားပါတယ်အမျိုးသားထောက်လှမ်းရေးဌာနယာယီညွှန်ကြားမှု Joseph Maguire ကတော့အသေးစိတ်တိုင်ကြားချက်တွေကိုလွှတ်တော်အမတ်တွေကိုအသိပေးဖို့ညှင်းဆန်ထားပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ Ranger Mostyn ပေါ်စစ်တပ်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကဒီနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲကန့်ကွက်မဲ12မဲနဲ့ကြားနေ94မဲနဲ့အတည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာတော့ကာလကြာရှည်ဖြစ်ပွားနေတဲ့ပြစ်ခတ်တွေပေါ်စိုးရိမ်ရောင်းတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အယက်သားဆူရနဲ့လွန်ကျော်ရေးတပ်ဖွဲ့ဝင်တွေအနေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမြန်ဆုံးဟန်တာဖို့လည်းတောင်းဆိုထားပါတယ်။ခိုင်ပြည်နယ်ကတိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံတကာကြီးဝင်းတဲ့အညီအန်ဒီယန်ရှိနေတဲ့နေရာရင်းကိုအတိအကျပြန်မပို့ဖို့လည်းတိုက်တွန်းထားတာပါ။2016ခုနှစ်ကစလို့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်ခံရမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်ကော်ရုံး ICC ကကနဦးစုံစမ်းမှုဆုံးဖြတ်လိုက်တဲ့အပေါ်ကြိုဆိုကြောင်းလည်းဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။2019ခုနှစ်အောက်တိုဘာလတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစခန်းတွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARSA ရိုင်ဂျာဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါ။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းရိုင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတွန်းအောင်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်။ရွှေညာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားတဲ့မြန်မာဆူရကတော့နိုင်ငံတကာကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိတယ်ဆိုပြီးတော့လည်းတုံ့ပြန်ထားပါတယ်။
ဟောင်ကောင်ကဒီမိုကရေစီရေလှှရှားသူတွေကိုရေရှည်ထောက်ခံမှုပြသတဲ့အနေနဲ့ဟောင်ကောင်အာဏာပိုင်တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဆန့်ကျင်တဲ့ဥပဒေတရချမှတ်ဖို့ကိစ္စအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေရှေ့သတင်းမှတ်ထဲမှာစတင်ဆောင်ရွက်ကြဖို့ရှိနေပါတယ်။ဒီဥပဒေမူကြမ်းအတည်ဖြစ်လာခဲ့ရင်တော့သမ္မတထရမ့်အနေနဲ့ဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်မှာပါ။ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီရေလှှရှားမှုအပေါ်ထောက်ခံတဲ့ဥပဒေတရချမှတ်နိုင်အောင်လို့ဒီမိုကရေစီရေလှှရှားမှုမှာအဓိကဦးဆောင်တဲ့ခေါင်းဆောင်နှစ်ယောက်ဟာအမေရိကန်ကိုလာရောက်ပြီးတော့လွှတ်တော်အမတ်တွေကိုတိုက်တွန်းနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီရေလှှရှားမှုအပေါ်အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေကလည်းတညီတညွတ်ထဲထောက်ခံမှုပေးနေကြပါတယ်။လှှရှားမှုခေါင်းဆောင်ဂျော်ရှူအာဝမ်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီတွေးဆုံထောက်ခံခဲ့တာဟာတရုတ်နိုင်ငံရဲ့တနိုင်ငံဘူးနှစ်ခုကိုဆန့်ကျင်ပြီးတော့ခွဲထွက်ရေးသမားတွေကိုထောက်ခံနေတယ်လို့တရုတ်နိုင်ငံကြားရေးဌာနကော်မရှင်နာမင်းကြီးယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဟောင်ကောင်ပြည်သူအများစုရဲ့သဘောထားကိုလက်ခံပြီးဟောင်ကောင်အရေးတရုတ်ပြည်တွင်းရေးကိုအမေရိကန်နိုင်ငံရဲ့သမားတွေဝင်မဆွတ်ပါနဲ့လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
ဂျပန်နိုင်ငံရှင်းမြောက်ဘက်ကဖူကူရှိမားဒါအပိစက်ရုံသုံးခုမှာ2011ခုနှစ်တုန်းကကျုံခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင်းနဲ့ရင်ဆိုင်နေရသူတိုကျိုလက်စစ်စွမ်းအင်ကုမ္ပဏီတက်ကိုရဲ့အမှုဆောင်အရာရှိဟောင်း၃ယောက်ကိုတိုကျိုမြို့ခရိုင်တရားရုံးကတရားစီလွှတ်ပေးလိုက်ပါတယ်။ဖူကူရှိမားနျူကလ িয়ার ဒါအပိစက်ရုံဟာဆူနာမီရေလိုင်းတံအန္တရာယ်ရှိနိုင်ကြောင်းသုတေသနလေ့လာတွေ့ရှိချက်တွေကိုတုံ့ပြန်မှုပြုတ်ကွမှုတွေတက်ကိုကုမ္ပဏီဥက္ကဋ္ဌဟောင်းဆူနီဟီဆာကာမူဆာတာနဲ့ကဆူမာတာနဲ့ဒေါက်တာဟောင်းနဲ့ပြစ်ကြတဲ့ဆာကေမူတိုအီချီယိုတာကေယူကိုဆိုမှာအပြစ်ရှိတဲ့အကြောင်းတရားလိုရှင်းနေတဲ့ဘက်ကဆွဆွဲခဲ့ကြတာပါဆက်ယုံနီနာကနေမျိုးကိုအတင်းအကျပ်ပြောင်းရွှေ့ခံရပြီးတဲ့နောက်လူ40ကျော်တစ်ဆုံးခဲ့ရမှုတွေကုမ္ပဏီအမှုဆောင်ရရှိအောင်သုံးယောက်မှာတာဝန်ရှိတဲ့အကြောင်းလဲဆွဆွဲခံခဲ့ရတာဖြစ်ပါတယ်နျူကလ িয়ার ဆက်ယုံမတော်တဆမှုတွေရာဇဝတ်ကြောင်းနဲ့ရင်ဆိုင်ခဲ့ရသူကတော့ကုမ္ပဏီထိတဲ့ရရှိ3ဦးသာရှိပြီးသူတို့2ဦးချင်းစီကိုထောင်ဒဏ်5နှစ်စီအပြစ်ဒဏ်ပေးဖို့လဲနှစ်နှစ်ကျော်ကြာမြင့်ခဲ့တဲ့တရားခွင်မှာတရားလိုရှင်းနေတဲ့ဘက်ကရှောက်လဲခဲ့ကြတာပါ2011ခုနှစ်မလာတဲ့မှာတော့ပြင်းအား6ရှိရဲ့ငရင်ကြောင့်အင်အားဖြင့်ဆူနာမီလှိုင်းလုံးကြီးဖြစ်ပေါ်ခဲ့ရာကလူပေါင်း 2,000 လောက်သေဆုံးခဲ့ရတယ်လို့ဖူကူရှိမားနျူကလ িয়ার ဒါအပိစက်ရုံသုံးခုလည်းပျက်စီးခဲ့ရပါတယ်ရုရှားနိုင်ငံမှာ1986ခုနှစ်ကရှာနိုဘိုင်းနျူကလ িয়ার စက်ရုံမတော်တဆမှုနောက်ပိုင်းဖူကူရှိမားမတော်တဆမှုဟာအဆိုးအဆုံးဖြစ်ရတဲ့ခုလည်းဖြစ်ခဲ့ပါတယ်
အရှိတောင်အာရှဒေသမှာကျန်းမာရေးပြဿနာတွေကြုံရတဲ့အထိမိခွန်းတွေမိခိုးတွေပြန့်နှံ့နေတဲ့တော်မီလောင်ကျွမ်းမှုနဲ့ဆက်သွယ်ပြီးတော့မတင်ကားသူလူ230လောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောကြားပါရတယ်။တောဆင်ရိုင်140လောက်ရှိတဲ့တက်ဆိုနီလိုအမျိုးသားတက်တော်မှတောင်ရမီးရှို့ဖို့စူးစမ်းရင်းနဲ့တနင်္လာနေ့ကဖမ်းဆီးမိတဲ့အမျိုးသား3ယောက်လည်းပါဝင်တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရကပြောပါရတယ်။တောင်ရခုတ်ထွေရှင်းလင်းဖို့မီးရှို့သူတွေအနေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေအရအရေးယူခံရနိုင်ပြီးအမြင့်ဆုံးထောင်ဒဏ်10နှစ်အထိလည်းရင်ဆိုင်ရနိုင်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်းကြပေးသွားခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ဒီအစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့ကျွန်တော်တို့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ဆောင်ဒုက္ခသည်ရဲ့နောက်ဆုံးအခြေအနေကိုပြောပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနတ်ဆန်မြို့ထဲမှာတမရော်နဲ့တောင်လနကိုင်းဒီ TNLA ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ထွက်ပြေးတိမ်းရှောင်ခဲ့ရပေမဲ့ဒီနေ့မနက်ကစလို့အများစုဟာသူတို့ရဲ့နေရက်ကိုစပြီးတော့ပြန်နေကြပြီဖြစ်တယ်လို့ဆစ်ဆောင်ကယ်ဆယ်ရေးအတွက်ဒီကုညီဆောင်ရွက်နေသူတွေကပြောပါတယ်ဒီကြောင့်ပြည်စုံကိုတော့ကိုဇော်ထက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
နန်းဆန်မြို့တဝိုက်မှာစက်တင်ဘာ13ရက်နေ့ကနေ16ရက်အထိ4ရက်ကြာတပ်မတော်ရဲ့နေမီရှင်းလင်းမှုတွေကြောင့်တအောင်လက်နက်ကင် TNLA နဲ့တိုက်ပွဲဖြစ်ခဲ့ပြီးထွက်ပြေးလာတဲ့စစ်ဆောင်2000ကျော်တဲ့ကထောက်ဝက်လောက်ဟာဒီနေ့မနက်ကစပြီးနေရက်ပြန်နေကြပြီဖြစ်ပါတယ်။နန်းဆန်တဝိုက်မှာဒီနေ့တော့တိုက်ပွဲကြီးမရှိဘဲအခြေအနေပြန်တည်ငြိမ်စပြုနေပြီလို့ပြမတ်ဆုံနှလုံးသားလူမှုကူညီရေးအသင်းကဦးတင်ဝင်းကပြောပါတယ
်။အဲ့ဒါ19နှစ်ရည်ဒီဘက်အပိုင်းကိုမကြားတော့ဘူးရ။ဟိုဘက်ကလည်းပြန်ဆုတ်ပြီးတယ်လို့ပြောတယ်။ငြိမ်မဲ့လက္ခဏာတော့တွေ့ရပါတယ်။ဟုတ်။ဒီနေ့လည်းပြန်ကြတယ်။မနေ့ကလည်းတချို့တော့ပြန်ကြတယ်လို့ပြောတယ်။ကျွန်တော်တင်တဲ့ဒီ CNG ဘက်ကတော်တော်လေးပြန်ကြတယ်ကျော်ရ CNG ဖက်ရ
တီအန်အယ်လီတက်တွေဟာနတ်ဆန်နဲ့မီတာ5000လောက်ဝေးရဲ့တောင်ရိုးစီတောင်ကုန်းပေါ်မှာတက်ဆွဲလာလို့လက်နက်ကြီးရေရဟတ်ရင်တွေတုံးပြီးနေမီရှင်းလင်းခဲ့ကြောင်းတက်မတော်ဘက်က VOA ကိုအတည်ပြုခဲ့ပြီးတီအန်အယ်လီဘက်ကတော့တက်မတော်ဟာနတ်ဆန်မျိုးတက်စကန်းကနေရွာတဲကိုလက်နက်ကြီးရေနဲ့အကြိမ်မောင်းပြောင်းစွာပစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ် တိုက်ပွဲရဲ့အတွင်းဒေသခံတယောက်သေဆုံးခဲ့တယ်လို့တပ်မတော်ဘက်ကအတည်ပြုထားပါဗျာ။တိုက်ပွဲနဲ့ပတ်သက်လို့ TNLA ဘက်ကို VOA ဘက်ကတိကျအတည်ပြုလို့တော့မရခဲ့ပါဘူး။နမ်ဆန်အနောက်မြောက်ဘက်ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ယိုးဖျားကုန်းတဝိုက်ကိုတော့စက်တင်ဘာ18ရက်မနက်6နာရီလောက်မှာပြန်ထိန်းချုပ်နိုင်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်။မနေ့ကစက်တင်ဘာ18ရက်ကလည်းတပ်မတော်နဲ့တောင်လက်နက်ကိုင် TNLA ကိုကန်အဖွဲ့ MNDAA တို့နန်ဖတ်ကအရှိပိုင်းမှာနှစ်ဖက်ပြစ်ခတ်တာတချို့ရှိခဲ့ပေမဲ့ဒီနေ့ရောနေမီတည်ငြိမ်နေရလို့ဒေသခံကိုတင်မောင်ကြီးကပြောပါတယ
်ဒီနန်ဖတ်ကရဲ့ဒီဖတ်ဖက်ကကတူအရရှိတယ်လေရွာလေးတွေအဲ့ဆက်မှာဖြစ်သွားတယ်အဲ့ဒါဟုတ်ကဲ့ကျွန်တော်လူတော်ကောင်းကောင်းဘာမှမကြားရဘူးဒီနေ့ရောဘာတမ်းမှမကြားရဘူးည
တောင်းလက်နက်ကန် TNL နဲ့ကိုကန်အဖွဲ့ MNDAA တို့ဟာမြောက်ပိုင်းမဟာမိတ်လေးဘွဲ့မှာပါဝင်ပြီးသူတို့လေးဘွဲ့နဲ့အစိုးရကိုယ်စားလှယ်အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC စက်တင်ဘာ18ရက်ကကျိုင်းတုံမြို့မှာတွေ့ဆုံခဲ့ပြီးအပြည့်အခက်ရစိုးရေးနဲ့တက်နေရခြားသားရေးအပါအဝင်အချက်9ချက်ကိုဆက်ပြီးဆွေးနွေးကြဖို့သဘောတူညီမှုရထားပါတယ
်။ VOA သတင်းတော့ကိုဇော်ထက်ပြောပြတာဖြစ်ပါတယ်။ကျိုင်းတုံငြိမ်းချမ်းရေးဆွေးနွေးတဲ့ဘွဲ့နဲ့ပတ်သက်တဲ့အမြင်တွေကိုလည်းအခုတစ်ခါမှဆက်ပြီးတော့ပြောပြပေးခြင်းပါတယ်။ကျိုင်းတုံမြို့မှာကျင်းပခဲ့တဲ့ဒီနှစ်ဖက်အပြစ်ခတ်ရဆယ်ရေးဆွေးနွေးမှုတွေအတွင်းမှာအရင်ခောက်တွေနဲ့မတူဘဲတမတော်ဘက်ကဆုံးဖြတ်ချက်ပေးနိုင်တဲ့ကုသလေတွေတက်ရောက်ခဲ့တဲ့အပြင်နှစ်ဖက်မြင်တွေကိုပုံမှန်လည်းဆွေးနွေးနိုင်ခဲ့တယ်လို့ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်ဒီကျိုင်းတုံဆွေးနွေးပွဲပေါ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးအကျိုးဆောင်တွေရဲ့အမြင်တွေကိုတော့မတ်မေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
စက်တင်ဘာ18ရက်နေ့ကကျိုင်းတုံမြို့မှာအစိုးရငြိမ်းချမ်းရေးကုသလေတွေတမရောဘက်ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေနှစ်ဖက်အပြစ်ခတ်ရစဲရေးအတွက်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲအတွင်းသဘောတူညီမှု9ချက်ရခဲ့ကြပါတယ်ဆွေးနွေးမှုအတွင်းနှစ်ဖက်အခြေအတင်ဆွေးနွေးမှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေအစောပိုင်းကထွက်ခဲ့ပြီးမဲ့လေတမရောသားကိုယ်စားလှယ်တွေနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးပြခဲ့တဲ့အကြောင်းကချင်ငင်းငင်းရေးဆွေးနွေးအကျိုးဆောင်အဖွဲ့ကလက်မိုင်ကွန်ကြာကပြောပါတယ
်ဒီတစ်ခါရေးကျိုင်းတုံရေးဆွေးနွေးပွဲရဲ့အချင်းတွေကတော့ကျွန်တော်တို့တုံ့ဆပ်ရတဲ့လောက်ဆိုရင်တော့အချင်းတွေကောင်းပါတယ်လို့ကျွန်တော်တို့ပြောပေးနေနေတယ်။အဲတော့ခါတိုင်းကျတော့ဒီသူ့ဆိုဆွေးနွေးမှုမှာ NRDC ရဲ့အဖွဲ့ဝင်တွေဖြစ်တဲ့တမတော်ကိုယ်စားလှယ်တွေမပါဘူးလေ။ဒီကတော့တမတော်ကိုယ်စားလှယ်တွေလည်းအားလုံးပါဝင်လာရတာဖြစ်တယ်။နောက်ပြီးတော့မှမြပိုင်းအဖွဲ့ကလည်းဒီပဲသူတို့နည်းနည်းဖိတ်ပိုင်းကောင်းဆောင်တွေလည်းပါလာတာဖြစ်တဲ့အတွက်ကြောင့်မို့ဆွေးနွေးမှုမှာနောက်ပိုင်းတစ်ပတ်အော်ပါလေသူပြင်းနေနေပြင်းနေတာဆိုတော့ဆွေးနွေးဖြစ်တယ်ဟာကိုတွေ့ရတယ်ဒါကြောင့်မို့လို့အချိန်နေတော့ကောင်းတယ်လို့ကျွန်တော်တို့မြင်တယ
်တမရောဘက်ကလည်းငြိမ်းချမ်းရေးလိုလာတဲ့ပုံစံတွေတွေ့ရတယ်လို့သဘောထားပြုတ်ပြောင်းတာတွေကြောင့်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းရှိနိုင်မယ်လို့သူကတော့ဆိုလိုက်ပါတယ
်တမတော်နဲ့ဒီချားမှာအဆိုင်ကြီးပါလာရေးတက်လာရောအချို့မျိုးမြင်အွန်လိုင်းသူကိုယ်တိုင်သွားပြီးတော့မှအားလုံးနဲ့တွေ့ဆုံခဲ့တဲ့အားမျိုးလုံးတဲ့အချိန်မှာတော့သိမှရှိခဲ့လို့ဗျာအခုဒီကြားမှာတော့ဒါတွေကိုအစစ်စစ်လှုပ်လာတဲ့ဟာကိုသိချင်းအဖြစ်နောက်ပြီးကျွန်တော်တို့ရဲ့ဒီ KDC ဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့မှလည်းသူကိုယ်တိုင်ကတရားစွဲဆိုပြီးမှသူကိုယ်တိုင်ကရုပ်သိမ်းပေးတယ်ဆိုရက်ဒါတွေကိုကျွန်တော်ပြန်သိချင်းအဖြစ်သူရဲ့သဘောထားရနည်းနည်းပြောပြောင်းပြီးတော့မှဒါဖြစ်စေအမှန်တကယ်ငင်းချမ်းလို့ရှင်နဲ့ဆန္ဒရှိလေကျွန်တော်တို့ဒီလိုပဲမြင်တယ်။ဒါကြောင့်မလို့ခုဒီဆွေးနွေးပွဲမှာလည်းပဲအခုဒီခုနှစ်ချက်အပေါ်မှာလည်းပဲဒီတိုင်းပဲဖြစ်ရမယ်ဆိုတဲ့သဘောထားနဲ့ဒါသိမှမယ်လို့ရှင်ကတော့ဘယ်လိုမှလည်းမဖြစ်နိုင်ဘူး။ဒါကြောင့်မလို့အဲ့ဒါလည်းပဲဖြေလျှော့ကောင်းဖြေလျှော့နိုင်လိမ့်မလို့ကျွန်တော်ကအဲ့လိုပဲမြင်နေတယ
်။ဆွေးနွေးပွဲကနေသဘောတူညီချက်ခုနှစ်ချက်ကိုရခဲ့ပေမဲ့အဓိကကိစ္စရဲ့ဖြစ်တဲ့အပြန်လန်အပြစ်ခတ်ရစဲရေးသဘောတူညီချက်အပါအဝင်တိကျရေးရတဲ့ဆုံးဖြတ်ချက်တွေမချနိုင်ပဲပြီးဆုံးသွားခဲ့တာပါ။ဒါကြောင့်လေဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမယ့်အောက်တိုဘာလထဲမှာလုပ်သွားဖို့သဘောတူညီမှုရခဲ့ပါတယ်။လာမယ့်ဆွေးနွေးပွဲအလားအလာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောရေးဆိုခွင့်ရခိုင်တုခါကတော့
ဒီကတော့ဒီကတော့ဗမာစစ်တပ်ကနေပြီးတော့သူတို့ရဲ့ဒီ mindset တွေကိုပြောင်းလဲမှုရှိမရှိဆိုတဲ့အပေါ်မှာမူတည်ခဲ့ကြ။ဆိုတော့သူတို့ရဲ့ဒီအရင်ရည်တည်ထားတဲ့အတိုင်းဆက်ပြီးတော့သူတို့ရည်တည်နေသလိုရှိရင်တော့ဟိုဒါကတော့ဒီဥစ္စာပေါ့နော်တော်ဒီတော်တော်လေးကြာအစာကြီးတွေဆင်းနိုင်တဲ့ကိစ္စတွေတော့ရှိတာပေါ့
ပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့တိုင်းတုံမြို့နယ်မှာတွေ့ဆုံခဲ့ပါသေးတယ်ရှင
်ဖြူသတင်းတော့မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ရှမ်းလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ
Thank you. မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေကြေးနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်ဝိပုစုတောင်းကွင်းပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝိပုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါအခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြည်ပခန့်တွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာတာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံရွှေနေခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
တော်ရရှိနေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ် VOA ကနေခြားသတင်းညဘက်မြန်မာဘာသာအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့ရှမ်းပြည်နယ်ဘက်ကကြောင်မီသွေးစက်ရုံတစ်ခုနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ရှမ်းပြည်နယ်ပင်လောင်းမြို့နယ်မှာအစိုးရနဲ့တရုတ်ကုမ္ပဏီတစ်ခုဖက်ဆက်လုပ်ကိုင်နေတဲ့တီချစ်ကြောင်မီသွေးစက်ရုံကိုပြည်ထောင်စုအစိုးရရဲ့ခွင့်ပြုချက်နဲ့ရှမ်းပြည်နယ်အစိုးရကစမ်းသပ်လည်ပတ်ခွင့်3နှစ်တတန်းတိုးမြင့်ပေးလိုက်ပါတယ်ကန့်ကွက်နေတဲ့ဒေသခံတွေစက်ရုံကိုလေးလာဆန်းစစ်နေတဲ့အရက်ဖတ်အဖွဲ့အစည်းတွေနဲ့ညီနိုင်ခဲ့ခြင်းမရှိတာမို့သဘောပေါက်ဝန်းကျင်ထိန်းသိမ်းအဖွဲ့အစည်းတွေကဒီကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အထိတင်ပြသွားဖို့ရှိတယ်လို့ဆိုပါတယ်ဒီကြောင့်ကိုတော့ VOA သတင်းတော်မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတီချီချွေရအုပ်စုမှရှိတဲ့တီချီကြောင်မီသွေးစက်ရုံစမ်းသပ်လည်ပတ်ခွင့်ကို၃နှစ်တိုးမြင့်ပေးလိုက်တယ်လို့ပြည်နယ်အစိုးရကပြောပါတယ်တနေ့ကိုလျှက်စစ်မကဝတ်120ထွက်တဲ့ဒီစက်ရုံကအခုချိန်မှာ100မကဝတ်ထိထုတ်ပေးနေပါတယ်တီချီကြောင်မီသွေးစက်ရုံပိတ်သိမ်းမှုအတွက်ဒေသခံတွေကစက်တိုက်ကန့်ကွက်ခဲ့ကြပေမဲ့ပြည်နယ်အစိုးရကတော့ဒါတွေကပြည်မအဖွဲ့အစည်းတွေရဲ့သွေးထိုးလုံဆောင်မှုတစ်ခုသားဖြစ်တယ်လို့ရှမ်းပြည်နယ်လျှက်စစ်နယ်စွမ်းအင်ဝင်ကြီးဦးဆိုင်ရှက်တလုံကပြောပါတယ်
ကံကွက်တာကအပြင်ကလူလာပြီးတော့သွေးထုတ်လို့ဆောင်မှုကဖြစ်နေတဲ့ကိစ္စပါ။ကျွန်တော်ဒေတာဆံပြီးတော့ဘာမှမလုပ်ဘူး။တို့တော့မှဖုဖေးကိစ္စတွေအများကြီးတို့ခံစားရတာပဲလေ။ကံကွက်တယ်ဆိုတော့ကပြင်ကလာတဲ့ဘယ်အဖွဲ့အစည်းတွေတော့မသိဘူးလေ။တော့ဒေတာခံချွန်းအနေပါလေးတွေခေါ်လာပြီးတော့ပြောဒီပြောတော့ရှိတာပေါ့လေ။
2000ခုနှစ်မှာတရုတ်နိုင်ငံအမျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်းကုမ္ပဏီ CHMC ကတီချစ်ကြောင်မီသွေးစက်ရုံကိုစတင်လုပ်ကိုင်ခွင့်ရခဲ့တာပါ။အဒီနောက်မှာပဲလူလူကန့်ကွက်မှုတွေကြောင့်ဦးသိန်းစိန်အစိုးရလက်ထက်2014ခုနှစ်ကစပြီးယာယီရနာထားခဲ့ပါတယ်။2015အောက်တိုဘာလမှာတော့တရုတ်ကုမ္ပဏီဝူရှိဝါကွန်းကတင်နာအောင်ခဲ့ပြီးအစိုးရနဲ့ဖက်ဆက်လုပ်ကိုင်ခွင့်ရခဲ့တာပါ။ပြည်내အစိုးရကဒေသခံတွေကန့်ကွက်တာမရှိဘူးလို့ဆိုပေမဲ့အခုနှစ်ဧပြီလ6ရက်နေ့ကလူဦးရေ1000နီးပါးကအဲ့ဒီစက်ရုံပိတ်သိမ်းမှုအတွက်ဆန္ဒပြခဲ့ကြပါတယ်။တီချစ်ကြောင်မီသွေးစက်ရုံအနီးမှာရှိတဲ့တာယာကုန်းရွာဒေသခံတအူးကစက်ရုံပြန်လည်ပတ်ဖို့အတွက်တာဝန်ရှိသူတွေကဘာတစ်ခုမှအသိပေးခဲ့တာမရှိဘူးလို့ဆိုပါတယ်
။ပြီးခဲ့တဲ့လတွေကလည်းစန္ဒတွေဘာတွေထုတ်ခေါ်တယ်ပြောတယ်ဆိုတယ်ပြီးရင်ဘုံကြောင်မှလည်းထွန်းထွန်းပွဲတွေလာလို့ရင်ဒေသခံတွေကမလို့ချင်ဘူးအဲ့လိုမျိုးတွေနဲ့ညှင်းခံတတ်တဲ့ဒါပေမဲ့အစိုးရကပြန်ပြီးတော့မှခွင့်ပြုလိုက်ကိုတွေကခန့်ကျင်ပေမဲ့လည်းကိုတွေကမလို့ချင်ပေမဲ့လည်းအစိုးရတွေကဒီလိုမျိုးတွေပဲလုံနေဥမှာပဲဆိုပြီးတော့မှလေးမှအဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဒီဒေသခံတွေကဒီအစိုးရကဒီစက်ရုံကိုနောက်ချက်3နှစ်လည်းပဲခွင့်ပေးတာကတိတဲ့လူတွေလည်းရှိမယ်မတိသေးတဲ့လူတွေလည်းရှိမှာပေါ့နော
်။ကြောင်မီသွေးစက်ရုံကထွက်တဲ့ပြာမုံတွေကအနီးဝန်းကျင်ကရွာတွေအထိပြန့်နှံ့လာကြောင်းဒေသခံတွေကတော့ကျန်းမာရေးစိုးရိမ်မှုတွေရှိလို့နေပါဗျ။ရှမ်းပြည်နယ်အစိုးရကတော့ပြည်သူတွေလိုအပ်တဲ့လျှက်စစ်လိုအပ်ချက်ကြောင်းရှိတဲ့စွမ်းအင်ကိုတုံးနေရမှာပဲလို့ဆိုပါတယ်။
ကျွန်တော်တို့ကကြောင်မီသွေးကိုတုံးချင်လို့လည်းမဟုတ်ဘူးလဲချင်လို့လည်းမဟုတ်ဘူးဒါတွေကအလုံးလက်တိဖို့လိုပါလေကျွန်တော်တို့ကဒီမှာမိတဲ့တောက်လို့ဟာလာနေတော့လူလိုက်တိတယ်လေဟုတ်မလားလူလိုက်ရလည်းမိလို့ရနေတယ်ကျွန်တော်ဆက်ရလို့လည်းမိလို့ရနေတယ်ဖြစ်ရှိမှုကဒါပဲရှိတဲ့ခါကျတော့ကြည့်ရဟာပဲရင်တွန်းရလေအဲ့တော့ကျွန်တော်ပြောချင်တာကအဲ့ဒီကန့်ကွက်နေတဲ့လူတွေကတော့မိတယ်မတုံးဘူးလားတို့အိမ်မှာအဲ့တို့မတုံးလည်းပိုကောင်းတော့တခြားအိမ်တွေပြေလို့ရတာပေါ့ဗျာကျွန်တော်ပြောတာကကန့်ကွက်နေမဲ့စားကျွန်တော်ကဟုတ်မလား
ပင်လောင်းမြို့နယ်ကျန်းမာရေးဦးစီးဌာနကတီချစ်ဒေတာနဲ့ပတ်သက်တဲ့ကျန်းမာရေးမှတ်တမ်းမရှိပေမဲ့အဲ့ဒီဒေတာမှာကိုဝင်ပြက်ကျနှုံးနဲ့ပေါမပြည့်တဲ့ကလေးမွေးဖွားနှုံးတွေအဖြစ်များလာတယ်လို့ပြည်မကျန်းမာရေးပညာရှင်တွေကတော့ထောက်ပြထားပါတယ်။အရက်ပတ်အဖွဲ့အစည်းတချို့ကနိုင်ငံတကာအဖွဲ့အစည်းတွေကပညာရှင်တွေရဲ့အကူအညီနဲ့တီချစ်ဒေတာကလေရုရေရုအရေအသွေးကိုစမ်းစစ်ခဲ့ကြပါတယ်။စမ်းစစ်ချက်တွေအရတီချစ်စက်ရုံသားကရေရုနဲ့လေရုဟာကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့စံနှုန်းထက်အာဆင်နစ်ဓာတ်ပါဝင်မှု28%အထိကျော်လွန်နေတယ်လို့2018ခုနှစ်မတ်လမှာထုတ်ပြန် ခဲ့ပါတယ်မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးပါမဟာမိတ်အဖွဲ့မာတာကတော့အခုလိုအစိုးရကစက်ရုံစမ်းသပ်လေပတ်ခွင့်တိုးမြှင့်လိုက်တဲ့အပေါ်ဆက်လက်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်တာဝန်ခံဒေါ်မီမီသိန်းကပြောပါတယ်အရင
်ကလည်းကျွန်တော်နိုင်ငံတော်အတိုင်းအတာပုံစံဒီကျွန်တော်တင်ခဲ့ရရှိတယ်အခုလည်းဆက်လက်ပြီးတော့မှအတိုင်းပဲကျွန်တော်တို့ဆက်လုပ်သွားမှာဖြစ်တယ်ပေါ့အဲ့ဆိုတော့ဒီအတွင်းထဲမှာမရဘူးဆိုရင်တော့ကျွန်တော်တို့ဘာကိုအားကိုးမလဲပေါ့ဒီထားတာတစ်ခုကတော့ကျွန်တော်တို့အနေနဲ့ကတော့ဒီဟာအပေါ်မှာတော့အစိုးရရဲ့ကျင်းပြောရင်ဒီအကျိုးစီးပွားရေးနဲ့ပတ်သက်ပြီးတော့မှမတရားဘူးလို့ကျွန်တော်တို့ခံယူထားတာဖြစ်တဲ့အကြောင်းကျွန်တော်တို့ကတရားမျှတမှုနဲ့အမှန်တကယ်ဖြစ်နေတဲ့အရာပေါ်မှာကျွန်တော်တို့တာဝန်ခံမှုတာဝန်ယူမှုနဲ့လုပ်နိုင်ဖို့ဆက်လုပ်သွားမယ်ပေါ့
တိကျကြောင့်မိတွေစက်ရုံစမ်းသပ်လေပတ်ခွင့်၃နှစ်တိုးမြှင့်လိုက်တဲ့အပေါ်ဒေသခံတွေကလည်းစိုးရိမ်မှုတွေရှိနေပြီးလိလာဆောင်ကြည့်နေတဲ့အရက်ဘက်အဖွဲ့အစည်းတွေကလည်းပညာရှင်တွေနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ
်ဗီဒီယိုတော့မဆူဆူရန်ကုန်မြို့ကနေတင်ပြပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုလည်းအလဲဖေးကြပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ချင်းတောင်းမြို့နယ်တဲကနိုင်ငံမဲ့ဖြစ်နေတဲ့တောင်ပေါ်တိုင်းရင်းသားចောင်းသူနှုတ်ကိုဂျပန်နိုင်ငံမှာကျင်းပမဲ့ဆက်မှုသိပ်ပံပြပွဲတက်ရောက်ဖို့ထိုင်းဆွေရကစက်တင်ဘာ19ရက်နေ့ကယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့ပါတယ်။သူတို့ရဲ့ပညာရေးထူးကျွန်းမှုကြောင့်အခုလိုရွေးချယ်ခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံကိုကိုယ်စားပြုရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကြောင့်ဖြည့်စုံလို့တော့ဒီထိုင်းခြေဆိုင်ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ချင်းတောင်းဒေသမှာနေထိုင်နေတဲ့မြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသားចောင်းသူအသက်12နှစ်အရွယ်နတ်ဆောင်ယာယီဆက်ချီနဲ့အသက်15နှစ်အရွယ်နတ်ဆောင်ခံဖွန်တီရတို့နှစ်ဦးစလုံးဟာမြန်မာနယ်ပွားတိုင်းရင်းသားကလေးနှစ်ဦးဖြစ်ပါတယ်သူတို့နှစ်ဦးကိုဂျပန်နိုင်ငံမှာကျင်းပမဲ့ Small Power Change the World Project လို့ခေါ်တဲ့အသေးစားစွမ်းအင်တီထွင်ပြပွဲတစ်ရောက်လေ့လာဖို့အတွက်ထိုင်းအစိုးရကယာယီခီးသွားလာခွင့်နိုင်ငံကူးလက်မှတ်ကိုထုတ်ပေးလိုက်ပြီလို့ဆိုပါတယ်အဲ့ဒီပြပွဲကတော့အောက်တိုဘာလ5ရက်နေ့ကနေ6ရက်နေ့ထိဂျပန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်သူတို့နှစ်ဦးကတော့ထိုင်းနိုင်ငံကိုစားပြုပြီးတက်ရောက်ရမှာဖြစ်ပါတယ်သူတို့နှစ်ဦးဟာထိုင်းနိုင်ငံမှာအနေကြာမြန်မာနယ်ပွားရှမ်းတိုင်းရင်းသားမျိုးနွယ်မိဘတွေကနေမွေးဖွားလာတဲ့ကလေးတွေဖြစ်ပါတယ်။ထိုင်းအစိုးရကထုတ်ပေးထားတဲ့10နှစ်ခန့်လို့မြန်မာတွေသိကြတဲ့နေထိုင်ခွင့်အထောက်အထားကပ်ပြားတွေနဲ့ထိုင်းကျောင်းတွေမှာပညာသင်ကြားနေကြတာပါ။ကျောင်းသူနှစ်ဦးစလုံးဟာစာတော်ကျသူတွေဖြစ်ပြီးထိုင်းနိုင်ငံလုံးဆိုင်ရာကျောင်းပေါင်းစုံတီထွင်ဤပညာပြိုင်ပွဲတွေမှာစုရရှိထားသူတွေဖြစ်ကြပါတယ်။တမဆတ်တက္ကသိုလ်ကလူ့အခွင့်အရေးအကျိုးဆောင်ပေးသူကတိကဒေါက်တာဖန်ထစ်ကတော့သူတို့နှစ်ဦးနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားပါတယ်။
แต่น้องยาหยีเนี่ยเกิดนอกประเทศไทยเกิดในเมียนมาแล้วยังเกิดนอกโรงพยาบาลฉะนั้นจะไปพิสูจน์ให้เมียนมามารับผิดชอบน้องเนี่ยมันก็จะยาก
တယောက်ကထိုင်းနိုင်ငံမှာမွေးတဲ့တက်တည်ရှိတယ်တူကတော့မြန်မာပြည်မှာမွေးတာပါဒီအတွက်မြန်မာပြည်မှာမွေးဖွားတဲ့တူအတွက်ကတော့နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်လှုပ်ထုံးလုပ်နည်းတွေအရအခက်အခဲတွေရှိခဲ့ပါတယ်ဒါပေမဲ့အခုတော့သူတို့နှစ်ဦးစလုံးဒီပြပွဲကိုသွားဖို့အတွက်အဆင်ပြေသွားပါပြီဆိုပြီးထိုင်းဘာသာနဲ့ပြောပြသွားခဲ့တာပါသူတို့နှစ်ဦးဟာဂျပန်နိုင်ငံကိုသွားရောက်ဖို့အတွက်သူတို့အကြောင်းကဆရာဆရာမတွေနဲ့နေမြေအုပ်ချုပ်ရေးမှူးအပြင်ဘန်ကောက်မြို့ဤပညာတက္ကသိုလ်ကပါအကူအညီပေးခဲ့ကြတာပါထိုင်းနိုင်ငံမှာတော့ကလေးတွေပညာရေးမှာထူးချွန်ထက်မြက်တယ်ဆိုရင်မိမိနိုင်ငံသားတွေတည်းမကပဲနိုင်ငံမဲ့ဖြစ်နေရတဲ့မြန်မာလာအိုကမ္ဘောဒီးယားစတဲ့အိန္ဒိယနိုင်ငံသားတွေရဲ့ကလေးငယ်တွေရဲ့ပညာရေးတွေကိုပါအားပေးမြင့်တင်ပေးနေတာပါ2019ခုနှစ်ထဲမှာပဲအမေရိကန်နိုင်ငံမှာတိတ်ပန်ဆိုင်ရာပြိုင်ပွဲဝင်ဖို့လုပ်ခဲ့တဲ့မြန်မာနယ်ပွားနိုင်ငံမဲ့ចောင်းသူတို့ဦးရှိခဲ့ပါဗါတယ်အဲ့ဒီထဲကရှမ်းမိသားစုကမွေးဖွားလာတဲ့ចောင်းသူလေးကိုအမေရိကန်တန်ယုံကယာယီနိုင်ငံကူးလက်မှတ်နဲ့ဗီဇာပေးဖို့အတွက်ညှင်းပယ်ခဲ့တာကြောင့်ထိုင်းအစိုးရကနှစ်ဦးစလုံးကိုပဲမေလကပဲထိုင်းနိုင်ငံသားတွေပေးပြီးနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့ပါဗါတယ်ရှင
်ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်နေနေနဲ့ကျွန်တော်တို့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့ခြင်းနဲ့တော်တော်ရှင်တွေတောင်းဆိုခြင်းနဲ့ဒေသချင်းတွေတောင်းခြင်းနဲ့ဆိုတော့ကျွန်တော်တို့ကိုအီးမေးလ်ကနေလည်းဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဆက်သွယ်လို့သူတွေတော့ကတော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1239382555လေးဖြစ်ပါတယ်ခင်ဗျာ VOA ကနေခြားသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်မကြခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့ကျမကြီးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူအပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုလည်းနှားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ19ရက်ကြာသပတေးနေ့ညပိုင်းအတန်လွင်အစည်းအဝေးကို American ပြည်ထောင်စုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးမဲ့ဒီအစည်းအဝေးကိုတော့ line to meter 25 32 50လို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေး30ချက်နဲ့အတူ
ဒီလိုကျေဆက်သူချင်းအဖြစ်ပမာလူမျိုးကြီးဝါဒရဲ့ your channel လောက်ဆောင်တယ်လို့ကျွန်တော်ကမြင်တယ်အဲဒါကြောင့်ဒီ JO2 ကိုမလုပ်ဖို့ကျွန်တော်တို့ကန့်ကွက်တယ်ဒီ JO ထက်စာရင်ဒီပင်လုံကတိကူနဲ့ပင်လုံစာချုပ်မှာပါတဲ့ဟာကိုအမြဲဆုံးအကောင့်တွေပေါ်ပြီးတော့မှလိုချင်တဲ့အမျိုးသားတန်းတူရေးပတ်သက်ပြီးတော့စုကိုအမြဲဆုံးဒီဆောက်ရေးကိုဒါအမြဲဆုံးဥတည်ပြီးတော့မှလုပ်ဆောင်ပေးဖို့ရဲ့ဒီတိုင်းသားတွေရဲ့
တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျော်နေတဲ့အစည်းအဝေးကိုတင်ဆက်ပေးနေတဲ့ဒီအပတ်စဉ်တိုင်းသတင်းတော်အစည်းအဝေးကိုလည်းနားဆင်ရဖို့ရှိပါတယ်ဒီတဲ့ကမှအရင်ဆုံးတော့ဒီကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ခါးစေးရောင်လေးဘက်နာအပိုင်းတစ်ကိုတင်ပြသွားမှာဖြစ်ပါတယ်ဒီခါးစေးရောင်လေးဘက်နာယောဂါကမြန်မာနိုင်ငံမှာပိုတွေ့လာရပြီးတော့စောစောသိနိုင်မှုအရေးကြီးတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီခါးစေးရောင်ယောဂါဘာကြောင့်ဖြစ်ရပြီးတခြားခန္ဓာရာအိနဲ့လက္ခဏာဘယ်လိုကွဲပြားပါလဲဒီအကြောင်းကိုတော့အယူအကျော့အစစ်ထူးကူနဲ့စေတက္ကသိုလ်တက်အယူအကျော့အစစ်ဆေးပညာဌာနပမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคอยู่จอสิทุกข์ตมะรอจีบอมมขดอกเตอร์ชิซุครับเนี่ยเราတို့4บรรณาโยคะเนี่ยปะทะပြီးတော့ตุย4บรรณาเนี่ยอเยปยา4บรรณาတွေအကြောင်းပြောပြီးมานอกတစ်ခုဖြစ်တဲ့ဆရာရေဒီค้าစစ်ရောင်4บรรณาပေါ့เนาะအဲ့ဒီအကြောင်းကိုဆက်ပြောရအောင်ဆရာရေအဲ့ဒီတော့ဒီค้าစစ်ရောင်4บรรณาโยคะကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာရေ
ဒီโยคะကမြန်မာနိုင်ငံမှာလည်းရှိပါတယ်ရှိတယ်ဆိုတာတော့မှအခုရက်ပိုင်းဒီမှာပူတော်မှတွေ့လာရတယ်လို့တော့ခင်ဗျာ။ဒါကတော့ဒီတစ်ခါလုံးမှလည်းဖြစ်တဲ့ယောဂါပေါ့နော်။တော်လေးဒီတစ်ပတ်တွင်းမှလာတဲ့လူနာကြီးနှစ်ယောက်သုံးယောက်ရှိတော့ပြန်ပြီးတော့ထပ်ပြီးတော့လေ့လာကြည့်တဲ့အခါမှာဒီအများဆုံးကတော့အမေရိကန်မှာဖြစ်တာများဆုံးပဲ။ဘလူတစ်ထောင်မှ၃ယောက်လောက်ဖြစ်တယ်ပေါ့လေ။ဒုတိယများတာကယူရိုသူကတစ်ထောင်မှ၂ယောက်လောက်ဖြစ်တယ်။ဒီအာရှမှာတော့တစ်ထောင်မှ7.6ယောက်လို့ဆိုပါတယ်။ဘာမှမမလဲလူကြီးနဲ့တွေ့ကြည့်မယ်ဆိုရင်တော့တို့များတဲ့လူခေါ်ပါတော့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဖြစ်များတဲ့အနေထားရှိတဲ့အတွက်ဘာကြောင့်ဖြစ်တယ်ဆိုတာကိုဆရာရှင်းပြလို့ရမလား
ဘာကြောင့်ဖြစ်တာကတော့ဒီကျွန်တော်တို့ခုနေတဲ့ဒီယူဂျောစစ်တမားတော်ကြီးဆိုင်တဲ့ယောဂများစုကအင်္ဂလိပ်လိုရူမတိုလော်ဂျီခေါ်တာပေါ့နော်အဲ့တော့ယူဂျောစစ်ထဲမှာအထူးသဖြင့်ဒီကိုယ်ကံဓာတ်တွေကြောင့်ဖြစ်တဲ့ယောဂရောင်ရမ်းမှုယောဂတွေကိုခိုင်တာပေါ့အဲ့နော်ဒီအထက်မှာပါတဲ့ယောဂအများစုကလည်းဘာကြောင့်ဖြစ်လဲဆိုတော့ကိုယ်ကံအားဆံလွယ်မှုကြောင့်ဖြစ်တာပဲ။ကိုယ်ကံအားဆံလွယ်တဲ့ပုံမှန်မူတည်တော့မရှိဘူး။ခါးစစ်ဘူဒီကတိတယ်၊အချို့ကျတော့ဒုစစ်ဘူဒီကတိတယ်၊အချို့ကျတော့ရေပြားဘူဒီကတိတယ်လို့ပြောသွားတဲ့အခါမှာအဓိကကတော့ဒီအလုံးကဗီဇရဲ့ပတ်ဝန်းကျင်ရဲ့ခုကံအားစနေရဲ့ဒီသုံးခုနဲ့ပဲသွားနေတာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့အခုဒီခါးစစ်ရောင်လေးဘက်နာယောဂကလည်းအရင်ပြောခဲ့တဲ့သွေးလေးပဏာတို့အရေပြားလေးပဏာတို့မှလိုပဲဗီဇနဲ့ပတ်ဝန်းကျင်ကနေတစင်ခုခံဆံလွယ်ပြီးဖြစ်စေတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာကြီးအခုလိုဒီခါးစစ်ရောင်လေးပဏာမှာဒီခါးကိုသွားထိရအောင်ပေါ့နော်ဒီခုခံဆံလွယ်မှုတွေကအရင်ပြောခဲ့တဲ့ဒီသွေးလေးပဏာတို့အရေပြားလေးပဏာတို့မှလိုရောအတူတူပဲလားထူးခြားမှုရှိလားဆရာ
ခါးနာတဲ့စစ်ကိုရောက်သွားရတာဒီမှာကျတော့ဒီသွေးပြူတွေထဲမှာဆိုလို့ရှိရင်ခန္ဓာကိုယ်မှာရံဖြစ်လို့ရှိရင်လိုက်ပြီးတော့ထင်းပြီးတဲ့သွေးပြူလည်းရှိတယ်။နောက်ခန္ဓာကိုယ်ရင်းမှာရံပွဲရှိလို့ရှိရင်အဲသူကနေပြီးတော့မှဥဆောင်ပြီးတော့ပြန်တိုက်ထိုးတဲ့သွေးပြူလည်းရှိတယ်။ဒီတော့ကဒီနှစ်ခုပဲဒီကပြကြတာပေါ့နော်။အဲတော့အခုနောက်ပိုင်းဒီနေ့ပိုင်းဒီမှာသိလာတာကတော့ခန္ဓာကိုယ်မှာရံပွဲဖြစ်ရင်ဖမ်းတဲ့လူနဲ့တိုက်တဲ့လူနဲ့နှစ်ခုလုံးကိုဘွားနဲ့ချင်းချုပ်ပေးနေတဲ့ ချင်းချုပ်တဲ့တွေးပြီးဘူးဆိုတော့ဒီလိုပေါ်လာတယ်။အဲ့ဒါက regulator ဒီဖဲလို့ခေါ်တာပေါ့နော်။အဲ့တော့ချင်းချုပ်တဲ့တွေးပြီးဘူးဒီအဲသူကဖောက်ပြန်သွားတာပေါ့။ဆန့်လွဲသွားတာပေါ့။အဲ့ဒီခါမှာသူကဒီမိယောဂတွေလို့ထူတန်းတာကကျွန်တော်တို့ကရေပြားလေးပဲနာဆိုလို့ရှိရင်သူတွေမှာသိနေရလို့ရှိရင်ရေပြားလေးပဲနာခုခံတယ်အများကြီးတွေ့ရတယ်။နောက်သွေးလေးပဲနာတယ်ဆိုလို့ရှိရင်လည်းသူတွေမှာသိရလို့ရှိရင်သွေးလေးပဲနာခုခံမှုတွေအများကြီးတွေ့ရတယ်။အဲဒါပေမဲ့ဘူးဒီခါစီအောင်လေးပဲနာမှာတက်ဖို့သူခုခံတဲ့ဒေသံလဲတယ်ဆိုလို့မင်းသူတွေမှာသိကြည့်လို့ရှိရင်အခုခံမှုစနစ်တရားမတွေ့ရဘူး။ဘာပြီးမှသိကြည့်လို့မပေါ်ဘူးဖြစ်တာပေါ့နော်။အဲတော့သူကဘာလို့လဲဆိုတော့ခုခံတဲ့ဒီထုံနေတဲ့ preset လို့ခေါ်တယ်။အဲခုခံတဲ့ဒီထုံတဲ့သွေးပြူကဖြစ်တာမဟုတ်ပဲသူတို့ကိုဒီဘဝနဲ့ထပ်ပြီးတော့ထင်းကျုံတဲ့သွေးပြူကဖြစ်တာသူအသံမဖွက်ဘူးအဲဒုက္ခပဲပေးတာပဲဖြစ်တာအဲဒါကြောင့်ဒီတော့ဆိုရင်တော့ခါးစစ်နာတယ်ဆိုလို့ရှိရင်ဘာကြောင့်နာတယ်ဆိုတော့သိချင်မသိဘူးကုလုံးတွေလည်းသိမသိကြဘူးပေါ့လေနာကြောက်သေးတော့ပဲပေးတာပြီးကြတဲ့ကုလုံးမရှိဘူးလို့တို့ညစ်ကြကြခံယူကြကြတာပေါ့လေခုနောက်ပိုင်းတော့ဒီသူ့ရဲ့ဖြစ်စီတဲ့ဒီထင်းကျုံသွေးပြူကစားရည်ကိုတွေ့လာကြတယ်သူတို့ကိုပြန်ပြီးတော့မှဒီအောင်ခင်းနေမဲ့စီလေးပေါ်လာကြတယ်ပေါ့နိအဲတော့ဘာကြောင့်ဖြစ်တယ်ဆိုတော့ទីလာတဲ့အတူပဲဘာကြိုးကူရမယ်ဆိုတော့ပို့ပြီးတော့နားလေလာကြတာပေါ့
ဟုတ်ကဲ့ဆရာကြီးအဲတော့ဒီယောဂါဖြစ်လာပြီဆိုရင်ဆရာကြီးစောစောသိနေအောင်ပေါ့နော်ဘလို့လက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မယ်ဆရာကြီ
းဟုတ်ပါတယ်စောစောသိဖို့ကတော့အလွန်ရေးကြီးတယ်ဒါပေမဲ့ခက်တာကသူကလည်းခါးသိနာနိုင်နေယောဂါကြီးအများကြီးဖြစ်စနာလို့ရှိရင်တော့ခါးနာနေပဲဆရာပေါ့နော်ခါးနာတယ်ဆိုလို့ရှိရင်အဓိကခွဲရမှာနှစ်ခုရှိတယ်တစ်ခုကစစ်တီရောင်လို့ဒါရလားနောက်တစ်ခုကကျတော့ mechanical pain လို့ခေါ်တာပေါ့စစ်တီရမရောင်ဘူးဒါပေမဲ့သူကအနေထားမှလို့လို့အကျောညက်လို့လို့ရောင်တာပေါ့သူကတော့ mechanism ပြစ်လို့နာတာပေါ့နော်အဲဒါကအလေးပင်မလိုက်လို့ခါနာသွားတာတို့အဲ့ရတဲ့ဆောင်းအိလို့ခါကြီးကနေကျတော့တောက်ပြီးတော့နာနေတာမျိုးလို့ခိုင်ကုန်မှထိုင်တဲ့ခါမှာချိုးမကြလို့ခါကြီးကနာတာမျိုးအဲဒီကိုကျွန်တော်တို့ကတော့mechanism ဆောင်ပြတော့ pain ပေါ့အဲဒါက non inflammatory pain လည်းခေါ်တယ်ခါးစစ်မရောင်တော့ခါးနာပေါ့အဲဒါကိုခွဲဖို့လိုပါတယ်အဲတော့လူတစ်ယောက်ကဆက်ဆံရင်ခါးနာပြီဆိုရင်နောက်ဆင့်ပြရတာကခါးနာတာဘယ်အချိန်နာလဲပေါ့နည်းပိုင်းနာသလားနည်းနည်းပိုင်းနာလားအဲတော့ခါးစစ်ရောင်လို့နာပြီဆိုလို့ရှိရင်တော့နည်းပိုင်းနာတယ်ခုနကပြောတဲ့စစ်မရောင်ပဲနဲ့ထိခိုက်တယ်ဟာဒီသားမှမှုကြောင့်ဒါသာဆိုလို့ရှိရင်တော့ညနေပိုင်းပူနာတယ်။သူကဆိုလိုတော့ကတော့သူကအသုံးများလေလေနာလေလေဖြစ်နေတဲ့ကြောင်းသူညနေဆောင်လာမနေ့ရက်ထိုင်ရင်ကောင်းမယ်။ပြောမှအလုံးသွားတယ်အလုံးမှသူကလေးပင်နေမှားတယ်ဆက်မတက်အကြာကြီးရနေရတယ်။အဲ့ဒါညနေဆောင်ကျတော့ခါနာလာရောအဲ့လိုဖြစ်တတ်တယ်ပေါ့နော်
။ဟုတ်ကဲ့ဆရာအဲ့တော့ဒီခါစစ်မရောင်ဘဲနဲ့ဒီထိခိုက်တယ်ဟာရတာနောက်နေရာလွဲတာတွေကြောင့်ခါနာတာကဒီအသုံးများတာဖြစ်တဲ့အတွက်အခုလိုညနေဘက်မှာပူနာတာပေါ့ဆရာနော်အဲ့ဒီခါကျတော့ခါးစစ်ရောင်လေးပန်တာလိုမျိုးပေါ့နော်ဒီခါးစစ်ရောင်တဲ့အခါကျတော့မနေ့ပိုင်းမှာနားတာရောဘယ်လိုပဲပုံဖြစ်တာလဲဆရာရင
်ဒီခါးစစ်ရောင်ခါနာကြတော့သူကတမျိုးညညာလုံးအိပ်ပြီးလို့ရှိရင်မနေ့ရက်ထားကြတော့သူကအစ်စ်ထီရရောင်ပြီးတော့နားနေလို့ရှိရင်အဲမနေ့သွေးပူလေးကျင်ကလေးကိုလည်းလိုချင်လို့လိုက်တယ်ဆိုလို့ရှိရင်အဲဒီနေ့လောက်ဆိုရင်တော့ပျောက်သွားဒီနေ့လုံးလိုကောင်းကောင်းလို့တွေ့ရညအိပ်သွားတယ်နော်ဒီမနေ့ကျတော့နာလာပြန်အောင်အဲအဲ့လိုမျိုးနာတဲ့အချိန်တည်းကွာတာပေါ့နော်ဒါမနေ့နာလာညနေနာလာတော့နာလာတဲ့ဆာမှာနာလိုက်ရင်တက်တာသွားရလားလှူရှားရင်တက်တာသွားနာလာလို့ရှိရင်လှူရှားပြီးရင်တက်တာသွားဆိုရင်ခါးစင်ရောင်လို့ခါနာတာနာလာလို့ရှိရင်ဖလက်ကလေးနေနေလေးနေပြီးတော့မှနာတက်တာပါလေဆိုရှင်အဲ့ဒါကခါးစင်မရောင်ဘဲနဲ့အနေတိုင်းမလို့ခါနာတာဆိုတော့ကျန်ကြီးခွဲလို့ရတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့ပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေခြားတော်ရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်သန်လာမတာပြည်သူအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်မှာဖြစ်ပါတယ်။ဒီလိုအောင်မြင်အောင်ကူညီပံ့ပိုးဖို့တစ်တော်ဦးစီးဌာနမှာထောက်ဝန်ရှိပါတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးပြီးတော့အကူအညီဝင်အောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ပြတော်အစီအတန်းနိုင်ကြမှုနဲ့ပြတော်ပြုံးတိမှုဟန်တားရမှာဒေသခံပြည်သူလူပါဝင်လာရမယ်ဆိုတဲ့အသိရှိလာလို့ပြည်သူအစုအဖွဲ့ပိုင်းပြတော်လုပ်ငန်းတည်ထောင်မှု 1995ကညွန်ကြားချက်ထုတ်ပါတယ်ဒါပေမဲ့ဒေသကံပြည်သူအစုအဖွဲ့တွေရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့သာရည်ရွယ်တာကြောင့်လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားခဲ့ပါဘူးအနည်း20ကျော်တော့မှပြည်သူတွေပြတော်ရဲ့အကျိုးအမြတ်ကိုခံစားနိုင်ဖို့ရည်ရွယ်ပြီး2019မှာညွန်ကြားချက်အသစ်ကိုထုတ်ပြန်ပါတယ် ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်တစ်တော်လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2019ညွှန်ကြားချက်ပြတ်ပြဲသွားပါတယ်2019ညွှန်ကြားချက်မှာပြည်သူအစုအဖွဲ့ပိုင်တစ်တော်ရဲ့ရည်ရွယ်ချက်တွေကိုဖော်ပြပါတယ်ဒေသခံပြည်သူအတွက်တစ်တော်ဆိုင်ရာလိုအပ်ချက်ဖြည့်ဆည်းရာမှာအလို့အကိုင်းပေါ်လာပြီးစည်းရုံးမှုညွန်နေရေးတစ်တော်ဧရိယာတိုးပွားရေးတစ်တော်စီမံအုပ်ချုပ်ရေး
စာရာတွေမှာပြည်သူလူထုပါဝင်ရေးနဲ့တစ်တော်ပြုံးတိမှုကာကွယ်ရေးစာရာတွေဖြစ်ပါတယ်ရည်ရွယ်ချက်တွေကိုအကောင်အထည်ဖော်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ်ပြည်သူအစုအဖွဲ့ပိုင်တစ်တော်အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေ့လာရေးဌာနဖြစ်ပါတယ်ပညာရှင်9ဦးရေးသားပြုစုပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာတမ်းအရ ဘာဝထင်းသိင်းရေးနယ်မြေရှိကြားခံနယ်မြေအစိုးရစီမံခန့်ခွဲခွင့်ရှိတဲ့တစ်တောနယ်မြေဒလိထုံးစံအရထင်းသိင်းထားတဲ့တဘာဝတစ်တောနယ်ဒီရေတောစရာဒီမှာအစုအဖွဲ့ပိုင်တစ်တောတီထောင်ဖို့ရှောက်ထားနိုင်ပါတယ်အစုအဖွဲ့ပိုင်တစ်တောကိုအခြေခံတဲ့စီးဝါးရေးလုပ်ငန်းတီထောင်ဖို့ကိုလည်းတစ်တောဦးစီးဌာနကခွင့်ပြုနိုင်ပါတယ်၂၀၂၀မှာအစုအဖွဲ့ပိုင်တစ်တောစီးဝါးရေးလုပ်ငန်းတရ၅၀အထ
အတွက်အစုအဖွဲ့ပိုင်းတည်တော်ဧကတောင်းကျော်ရဖို့တည်တော်ဦးစီးဌာနဒေသခံအယတအသင်းအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တည်တော်လေ့လာရေးဌာနတို့ပူးပေါင်းလုပ်ကင်ပုံကိုဥပမာပေးထားပါတယ်။လွာ300ကကိုယ်စားလှယ်တွေကိုတင်နှံပေးပြီးတည်တော်ဧက2900ကိုလုတ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရုံးမှကျင်းလုပ်ငန်းကိုတည်ထောင်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအစင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရုံးမရဲ့အောင်မြင်မှုဟာဥက္ကဋ္ဌလုပ်သူရဲ့ခေါင်းဆောင်မှုစွန့်ရည်ပေါ်မှာမူတည်ပါတယ်။2019မှာအစုအဖွဲ့ပိုင်းတည်တော်လုပ်ပိုင်ခွင့်ရပြီးမကြာမီကျင်းလုပ်ငန်းစတင်နိုင်တာပါပဲ။ဒေသခံလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတည်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်။အစုအဖွဲ့ပိုင်းတည်တော်လုပ်ငန်းနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကိုင်မှုတိုးပွားလာအောင်လဲဆောင်ရွက်နေတယ်လို့ဆိုပါတယ်။အစုအဖွဲ့ပိုင်းတည်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှသာအစုအဖွဲ့ပိုင်းတည်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတည်တော်ဦးစီးဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်အလက်ရှားပါးနေသေးတယ်လို့ဆိုပါရယ်ဒေသခံပြည်သူအစုအဖွဲ့ပိုင်းတည်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တည်တော်ဦးစီးဌာနမှာတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်းလေးမှာဖော်ပြထားပါရယ်ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြင့်တင်ဖို့ဤပညာနဲ့စီးပွားရေးပညာသင်တန်းတွေပေးနိုင်အောင်တည်တော်ဦးစီးဌာနကစီစဉ်ပေးရမယ်လို့ဆိုပါရယ်
အစိုးရပိုင်းတတော်တဲ့ပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမို့ဝယ်သူနဲ့ချိတ်ဆက်ဖို့လိုပါလေ။လုပ်ငန်းအရင်းအမြစ်ရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါလေ။လုပ်ငန်းကွန်ရက်ရှင်တန်ကြီးထွားလာဖို့လည်းအရေးကြီးပါလေ။ဒါလို့လုပ်ငန်းဆိုင်ရာကိစ္စတွေမှာတတော်ဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါလေ။ပြည်တွင်းပြည်ပအဖွဲ့အစည်းတွေစီးပွားရေးအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အစုအဖွဲ့ပိုင်းတည်တော်လုပ်ငန်းချိတ်ဆက်မိအောင်တည်တော်ဦးစီးဌာနကကူညီဆောင်ရွက်ရမယ်လို့အတိအကျဖော်ပြထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့၄လ၈ရက်နေ့ကထုတ်ပြန်တဲ့23ရက်နာညွှန်ကြားချက်ဖြစ်လို့လူသိနည်းနေပုံရပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတည်တော်လုပ်ငန်းဟာတိုးတက်မှုအစီရင်ခံစာရေးဖို့လဲတာဝန်ရှိပါတယ်။အစီရင်ခံစာမှာပါဝင်ရမယ့်အကြောင်းအရာတွေကို2019ညွှန်ကြားချက်မှာဖော်ပြထားပါတယ်။ဒါကြောင့်အစကောင်းမှအနောက်သေးချာဆိုသလိုအစီအခါရရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်။ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကို လေ့လာအကဲခတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဒီမှာရေ30ချက်အစီအစဉ်ကိုဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကဖေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တိုက်ပွဲတွေကြောင့်ဒေဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင့်အစိုးကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်။ကရင်အာဇာနည်နေ့ကျင်းပခဲ့သူတွေအပေါ်တရားစွဲဆိုမှုကိုကျွင်းချက်မရှိလွတ်ပေးဖို့ KNU ကထုတ်ပြန်ထားတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်မှာတိုက်ပွဲကြောင့်ဒေသခံရွာသားထောင်ကျော်စစ်ဘေးရှောင်နေရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တည်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကျောင်းအစိုးကိုရခိုင်ပြည်နယ်လွတ်တော်ကအတည်ပြုလိုက်ပါတယ်အဲ့ဒီအစိုးကိုစက်တင်ဘာလ18ရက်နေ့ကကျင်းပတဲ့17ကြိမ်မြောက်ပြည်နယ်လွတ်တော်အစည်းအဝေးမှာဘူးရီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတင်တွင်းခဲ့တာပါအခုလိုတင်တွင်းတာဟာတည်ဆုံးခဲ့ရတဲ့မိသားစုတွေနဲ့ထပ်တူရခိုင်ပြည်နယ်လွတ်တော်ကလည်းဝန်ထမ်းမတန်းတင်တင်တယ်လို့ယူဆတဲ့အတွက်ဒီအစိုးကိုတင်တွင်းရတာဖြစ်တယ်လို့ဦးထွန်းအောင်သိန်းကပြောပါတယ်ရခိုင်ပြည်မှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တွေအကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သား80ကျော်သေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူနဲ့အကြမ်းဖက်ဥပဒေနဲ့တရားစွဲခံရသူတွေလည်းယာနဲ့ချီရှိနေပြီးစစ်ပြေးဒုက္ခတွေအဖြစ်နေရာဆုံးခွာသူ6000ကျော်ရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်
ဖွင့်ပြချက်မရပဲရန်ကုန်မြို့မှာကရင်အာဇာနည်နေ့ကျင်းပခဲ့တဲ့သူတွေကိုတရားစွဲဆိုထားတဲ့နဲ့ပတ်သက်ပြီးချုပ်ရင်ချက်မရှိလွှတ်ပေးဖို့ KNU ကရင်မျိုးသားစည်းရုံးကနေထုတ်ပြန်ထားပါတယ်။ကရင်မျိုးသားအာဇာနည်နေ့ဟာကရင်သမျိုးသားလုံးလက်ခံအတိအမှတ်ပြုထားတဲ့နေ့ဖြစ်တယ်လို့ NCA မှာပါရှိတဲ့အချက်အရတိုင်းသားတွေရဲ့မတူကွဲပြားတဲ့နောက်ခံသမိုင်းနဲ့အမျိုးသားလက္ခဏာတွေကိုအတိအမှတ်ပြုရန်ဆိုတဲ့အချက်ကိုအစိုးရအနေနဲ့တာဝန်ယူတာဝန်ခံမှုရှိဖို့18ရက်နေ့ကထုတ်ပြန်တဲ့ KNU ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကရန်ကုန်မြို့ဘန်သူလာပန်းချံမှာဖူးဖူးချက်မရပဲကရင်အာဇာနည်နေ့ခေါင်းစဉ်နဲ့ကျင်းပခဲ့တဲ့အတွက်ဥဆောင်ကျင်းပသူတွေကိုငြိမ်းစုစီဥပဒေနဲ့တရားစွဲဆိုခံထားရတာကြောင့်ချွင်းချက်မရှိလှုပ်ပေးဖို့ KNU ပါဝင်ပြည်တွင်းပြည်ပကရင်ဖွဲ့စည်းတီးကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတအန်းပလောင်တပ်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စက်တင်ဘာလ16ရက်ညနေပိုင်းကကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲဟွန်းဝိုးရွာနဲ့ခွမ်ကောက်ရွာကြားတနိုင်ကြားတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလူထုထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့သိရပါတယ်။ TNLA ဘက်ကတော့နယ်မြေလုံခြုံရေးဆောင်ရွက်နေချိန် RCSS ဘက်ကထိုးစစ်ဆင်တိုက်ခိုက်တာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီတိုက်ပွဲဟာ TNLA ဘက်ကစတင်ပစ်ခတ်တိုက်ခိုက်တာလို့ RCSS ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ် TNLA နဲ့ RCSS တို့ဟာ2015ခုနှစ်ကတည်းကစပြီးတိုက်ပွဲတွေစတင်ဖြစ်ပွားလာတာအခုချိန်ထိပဲဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကလတာမြို့မှာရှိတဲ့မြန်မာစုရရေသားတင်ပေါ်နစီကို AA ရခိုင်လက်နက်ကန်ဖွဲ့ဘက်ကစတင်ဘာလ15ရက်မနက်ပိုင်းမှာနှစ်ကြိမ်တိုင်တိုင်ပစ်ခတ်မှုကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အပြစ်ခံရတဲ့ရေသားတင်ပေါ်ထိခိုက်မှုမရှိဘူးလို့တမတော်ဘက်ကပြောပါရယ်ပြေခံမှုတွင်ကြောက်တော်မျိုးနဲ့တင်းကလေးရွာသား3ဦးနဲ့စပယ်လှရွာသား2ဦးထိခိုက်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်တန်ရာပြင်းထန်တဲ့တင်းကလေးရွာသားဥွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လှရွာသားဥဆန်လှကျော်နဲ့တော်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာစေဝါကုသခံနေကြရပါတယ်ရခိုင်ပြည်နယ်တွင်းမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေသလိုတိုက်ပွဲတွင်အရသားတွေထိခိုက်မှုတွေကလည်းပိုမိုများပြားလာနေပါတယ်
မွန်ပြည်နယ်အစိုးရကျောင်းတွေမှာမွန်ကရင်ပအိုတိုင်းသားပါရာကျောင်းဆရာဆရာမ400နီးပါးအခုလဆန်းပိုင်းအတွင်းထပ်မံခန့်အပ်ခဲ့တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ကရင်တိုင်းသားရေးရာဝန်ကြီးစောအောင်မြင့်ခိုင်ကပြောပါတယ်အဆိုပါကျောင်းဆရာဆရာမတွေဟာမွန်ဘာသာ
၂၃၂ဦးကရင်ပါတာတင်၁၄၅ဦးနဲ့ပအိုးပါတာတင်၂၁ဦးစုစုပေါင်းကျောင်းဆရာဆရာမ၃၉၈ဦးခန့်နာဖြစ်ပါတယ်။မွန်ကရင်နဲ့ပအိုးပါတာစကားတင်ကြားမှုများရဲ့၉၀ရာခိုင်နှုန်းကတိုင်းနာကျေးရွာများရှိအစိုးရစတင်ကျောင်းတွေမှာဖြစ်ပြီးမြို့ပေါ်ကျောင်းကတော့အားနည်းနေတည်တယ်လို့သူကစက်ပြောပါတယ်။နေ့စားလပေးတိုင်းနာကျောင်းဆရာတွေအတွက်ပညာရေးဝန်ကြီးဌာနသတ်မှတ်ထားပြီးတဲ့လက်စာနှုန်းထားကတ
စကောကရင်ပါတာတင်382ဦးအရှိပိုးကရင်ပါတာတင်113ဦးပအိုးပါတာတင်66ဦးရှိပြီးတိုင်းနှံပါတာတင်ကျောင်းသားကျောင်းသူတွေကတော့မွန်23000ကျော်စကောကရင်12000ကျော်အရှိပိုးကရင်4800ကျော်နဲ့ပအိုး2000ကျော်ရှိနေပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရောအစိုးရတပ်မတော်ဘက်ကပါတစ်ဖက်သက်အပြစ်ရကြောင်းအသီးသီးကြေညာထားကြပေမဲ့စက်တမလဒုတိယအပတ်ကရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်းအုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံလူထုတွေပါထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်တိုက်ပွဲကြောင့်ဒေသခံရွာသားတထောင်ကျော်ကလည်းစစ်ဘေးရှောင်နေရပြီးဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ်ဒီချင်းလေးကိုနမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ
်စက်တင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိနမ်ဆန်မြို့မှာ TNLA နဲ့အစိုးရတပ်မတော်အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒေသခံလူထုတထောင်ကျော်နေရာကနေစွန့်ခွာထွက်ပြေးနေရတယ်လို့တအန်းဥပဒေအထောက်အကူပြုအဖွဲ့တာဝန်ခံမိုင်းမျိုးအောင်ကအခုလိုပြောပါတယ
်တိုက်ပွဲကတော့ပြင်းထန်နေတယ်တော်လေနော်နမ်ဆန်မြို့နာတော့ဝိုင်းမှာပေါ့နော်ဒီအဲ့မှာတက်တဲ့ဒီတထောင်ကျော်လောက်အဲ့မှာရောက်နေတယ်ပေါ့နော်ရဲတယောက်သေးဆုံးတယ်တရားရတာတော့မရောက်ရှိတော့ပါနော်အာတရားရတဲ့အသားဒီအယူသမီးတယောက်ပါတယ်အာအယူသားတယောက်ပါတယ်ပေါ်မှာတရားရတက်ပါတယ်တရားရတယ်ပေါ့နော်အဲ့ဒါအာလက်ရှိမှာဒီနမ်ဆန်တွေမှာပဲ
တိုက်ပွဲတွေမှာအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေရဟတ်ရင်တွေအသုံးပြုတာကြောင့်နေအိမ်တွေကိုလက်နက်ကြီးထိမှန်မီးလောင်ပျက်စီးသွားတာရှိသလိုလူကိုလည်းထိမှန်တာကြောင့်တွဲထွက်လွန်ပြီးတေဆုံးတာတွေရှိကြောင်းချမ်းမြေလူမှုကူညီရေးအသင်းဥက္ကဋ္ဌဦးသိန်းရွှေကအခုလိုပြောပါတယ်
ဒီကြတဲ့ဆလီရနေကလေးကတူအောင်ဒီလက်နက်ကြီးချလို့တူအောင်အိမ်စလုံးမီးလောင်သွားတယ်အဲဒီလူနာတော့ကျေဖို့သွားတယ်အစ်မပြေလို့အဲဒီလူနာပြည့်ခက်လို့တော့ဆုံးသွားပါတယ်ခင်ဗျဒီနမ်ကိစ္စမှာတော်တော်ဖြစ်သွားတယ်နမ်ဆန်နဲ့သုံးမိုင်လောက်ပဲဝေးမှာ
တိုက်ပွဲကြောင့်နမ်ဆန်မြို့နယ်ဇယံပုံကြီးကျောင်းမှာစစ်ဘေးရှောင်တထောင်ကျော်ပန်စမုံရွာမှာ350 54မိုင်မှာ300ကျော်ကရာကြီးပုံကြီးကျောင်းမှာ229ဦးနဲ့ပန်စလီရွာမှာ150ကျော်ခိုလုံနေကြရပါတယ်စတေမလာ19ရက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်အဖွဲ့၄ဖွဲ့ရဲ့ခေါင်းဆောင်တွေအစိုးရနဲ့တပ်မတော်ကိုယ်စားလှယ်တွေနဲ့တိုက်တုံမှာတွေ့ဆုံဆွေးနွေးမှုအပြီးစတေမလာ18ရက်နေ့မှာတော့နမ်ဆန်ဖက်မှာတိုက်ပွဲအခြေအနေငြိမ်နေပြီဖြစ်တာကြောင့်စစ်ဘေးရှောင်တချို့နေရာပြန်ဖို့စီစဉ်နေကြတယ်လို့ဦးသိန်းရွှေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာအောက်တိုဘာ15ရက်နေ့ကတည်းကစတင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကြောင့်ဒေသခံလူထု19ဦးထပ်မံတေဆုံးပြီး29ဦးထပ်မံဒဏ်ရာရရှိခဲ့ကြောင်းစစ်ဘေးရှောင်လူထု9000ထပ်မံရှိကြောင်းလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာရှမ်းပြည်မြောက်ပိုင်းအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ချင်းလူတို့ရဲ့ဆန္ဒမပါပဲချင်းပြည်နယ်ဟာခါမျိုးပေါ်မှာဘူဂျိုအောင်ဆန်းကြေးရုပ်တိဆောက်ဖို့ပြည်နယ်အစိုးရနဲ့လွတ်တော်ဆောင်ရွက်ချက်အပေါ်ချင်းလူငယ်အဖွဲ့တွေကနေစက်တမာလ15ရက်နေ့ကကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။ချင်းပြည်နယ်ဟာခါမျိုးပေါ်မှာဘူဂျိုကြေးရုပ်တိဆောက်ဖို့ကန့်ကွက်ရတဲ့အကြောင်းရင်းကိုတော့ချင်းလူငယ်ကွန်ရက် CYN ဘူဟိုကော်မတီဝင်ဆလိုင်းမွန်ဘွေးကပြောပါတယ်။
ဒီလိုကျေးချက်သူချင်းအဖြစ်ပမာလူမျိုးကြီးဝါဒရဲ့ YouTube channel လောက်ဆောင်တယ်လို့ကျွန်တော်ကမြင်တယ်အဲဒါကြောင့်ဒီ JO2 ကိုမလုပ်ဖို့ကျွန်တော်ကန့်ကွက်တယ်ဒီ JO ထက်စာရင်ဒီပင်လုံကတိကူနဲ့ပင်လုံစာချုပ်မှာပါတဲ့ဟာကိုအမြဲဆုံးအကောင့်တွေပေါ်ပြီးတော့ကျွန်တော်လိုချင်တဲ့အမျိုးသားတန်းတူရေးဖက်တဲ့ပြည်တော်စုကိုအမြဲဆုံးဒီဆောက်ရေးကိုဒါအမြဲဆုံးဥတည်ပြီးတော့မှလောက်ဆောင်ပေးဖို့ရဲ့ဒီတိုင်းသားတွေရဲ့မျိုးသားလက္ခဏာတွေကပေါ်တော့ခွင့်မရှိဘဲနဲ့ဘုံချောင်းဆိုင်ရဲ့ကြေးုပ်ကိုပဲပေါ်ဆောင်နေမယ်ဒီဆောင်နေမယ်ဆိုလို့ရှိရင်တိုင်းသားကြဲမှာဗမာတိုင်းသားနဲ့ဒီချင်းတိုင်းသားကြတော့ဒီလူမျိုးရေးဆန်တဲ့မုံတိမှုတွေဖြစ်လာနိုင်တယ်ဆိုတော့အဲ့ဒါကြောင့်ဒီဟာကိုမလုပ်ဖို့အဲ့ဒီရချက်သုံးချက်နဲ့ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်ခ
ါခါမျိုးစီပင်ပန်းချံမှာပြည်내လွှတ်တော်တိဆောက်လိုက်တဲ့အတွက်
Yingrega, she care, Bujo Yotugu, cannot pet Habi, Lolozema, Panjan Lopu, Nia Shamia di Bulu, Chimpine, Soya Puewen, Sivin Taya Yunzi, Uso Taka, Kulu, Piabane.
Chipping him at no feeding Panjama, you know, a Bujochi look at him. Other would know a good lotto, a test of the Kajaro, Lotto, Panjam, Penga, the Maslotto, Yum Solid, other Bujochi Ugle, shoot Penga Lagavana, and a general got Lotto on it, or Purua, Chibi Panjam, you like the Masau Sabia, Purua, Lucian Shabido, Bujochi Ugu, Ma Lagavo, Mabu Chinet, Yalome, as we are visiting. I was general, the Pakanuva Madim, who see in Panjan, the Gutanomini Hashan, a Nile Shalomia, they would silence side, Bujochi Ugaro.
မာဘီကအစင်းအလှူရှင်နဲ့မာဘီကဖြစ်မှာနော်မတူကွဲပြားတဲ့လူမျိုးတွေရှိတဲ့နိုင်ငံမှာဆိုရင်သူတို့ရဲ့တိုင်းရင်းသားခေါင်းဆောင်တွေကိုအစိုးရအနေနဲ့ပုံမိုလေးထားဖို့လိုအပ်တယ်လို့မွန်လူငယ်များဆောင်ရွက်
MYF အထွေထွေတွင်မှုမင်းစာနေဦးကပြောပါတယ်ဟိုမှာကရင်နေပြီးမှာလဲအဲ့လိုပြဿနာမျိုးဖြစ်ခဲ့ပြီးစာပြင်တခြားနေရာမှာဥပမာမွန်ပြည်နယ်တို့ကရင်ပြည်နယ်တို့ဟိုကချင်ပြည်နယ်တို့လိုမျိုးလဲဒီပြဿနာတွေရှိခဲ့တယ်ကျွန်တော်တို့နိုင်ငံကဒီမတူကွဲပြားတဲ့လူမျိုးတွေရှိတဲ့နိုင်ငံဆိုတော့ဒီရင်ကျင်းဖို့နဲ့ဒီသူ့ရိုးရာနဲ့ဒီသူ့ကောင်းဆောင်နဲ့ဒီကသမိုင်းစဉ်လာရှိခဲ့တယ် ဒီလိုရည်ရွယ်ချက်တွေနဲ့များလှုပ်ဆောင်နေရတဲ့အပေါ်မိကွန်းထုတ်ဆရာရှိနေတယ်လို့ချင်းလူငယ်ထုတ်ပြန်ချက်မှာရေးသားထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်တိုက်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝမ်းနည်းကြောင်းအဆိုကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်။ရန်ကုန်မြို့မှာကရင်အန်စာနီနဲ့ကျင်းပခဲ့သူတွေကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးချင်းချက်မရှိလွတ်ပေးဖို့ KNU ကနေထုတ်ပြန်ထားပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်
ဒီနေ့ကတော့ဒီကားစီရောင်လေးပတ်နာယောဂါကလည်းအရင်ပြောခဲ့တဲ့ညမာစုရရေသားတင်ပေါ်နှစ်စီစဉ်ထိုင်းတဲ့တဲ့လောအစီစဉ်ဖြစ်ပါတယ်ဖီယူအီမြန်မာပိုင်းကနေခြားစားပြီးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုလိုင်းလုံးမီတာ 19.25 MHz
Sorry, Arabia Nanga, Yin and Lunganego, Taka Kayamuna Patalo, Tamaraton, the Trent Tompian, San Ame, Yichi, the Trin, Chelidi, Yashigere, Chow, American and Jai Wunji, my Pompeo, Piola Bare, Sorine, Arasol, Mapiranzo, UAE, Kanzon in a, Dusson, Sunepino, Wunji Pompeo, Dune Piosu Yamaro, Takamua, even a lechepi, Pontwaru, Lakan Taja, Lule, Piosu Gavare. Afghanistan and Tama is a Bubine, Kalamuga, Tala Agency, Yoweni, Dini Sovang Taliban Situarie, Kabun Kwa Tekamuja, Lusangayo Terminate Sombi, Kuzejo Tayadavare, Mutmirine, Minkli Pawe, Tigre Tichidu Miazua, Tekamu Pit and Naga, Seo Machine, Lunari Pitelule, Bine Suya Piogu and Pokua, Piosu Gabare. American Tamaraton and Tran and Nanga Kazan Tiocha, Satu Muna Patalu, Soinu Tuga. ထောင်လိုင်းကိုအတွင်းသတင်းပေးတန်ကြားခဲ့မှုနဲ့ပတ်သက်ပြီးထောင်လိုင်းလုံငန်းစစ်ဆေးမှုချုပ်မက်ကေအကင်စင်ကိုအောက်လုပ်တော်ထောင်လိုင်းကော်မတီမှဒီနေ့စင်ကိုကြားနာပါတယ်။သမ္မတထွန်းနဲ့နိုင်ငံခြားကောင်ဆောင်တယောက်ကြားဆက်သွယ်မှုအတွင်းဂရုကိုပြုခဲ့တာပေါ်စိုးရိမ်နေလို့ထင်မြင်တဲ့ထောင်လိုင်းတာဝန်ရှိသူတယောက်ကစစ်ဆေးမှုချုပ်ကိုတန်ကြားခဲ့တာဖြစ်တဲ့အကြောင်းနီးစပ်သူထောင်လိုင်း and Lashi Chima, Joe near Luquin, Kupamurigo, a pint and pit in Shuchaja, Uyopa Palimanga, Digneve, Sompiala Pare, Tokame, Ma Liza Chame, Gangame, Sanamene, Jani Kuza Limene, Tipulate, Sompia Chamaro, Galacha, she be born in a precatibo, so in Yole, Popia Tavare.
တရင်ကြီးညို့ကိုကောင်းလုံးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညပိုင်းအစီအစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့
We'll be right back.
This program has come to you from the Voice of America, Washington.